မနေ့ကအမေရိကန်ပြည်ထောင်စုမှကျင်းပပြုလုပ်တဲ့ငင်းချင်းရင်းနဲ့ဖွံ့ဖြိုးရေးဆိုင်ရာဟောပြောပွဲမှာတိဘက်ဘုန်းတော်ကြီးဒလိုင်းလာမာကကမ္ဘာနိုင်ငံတော်များများမှဘာသာရေးကိုအခြေခံတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဝေဖန်သွားပါတယ်တစ်ဆက်တည်းမှာပဲမြန်မာနိုင်ငံအတွင်းမှာဘာသာရေးခေါင်းစဉ်နဲ့တပ်ဖြတ်မှုတွေဖြစ်ခဲ့တာဟာအင်မတန်ကိုဝမ်းနည်းစရာကောင်းပါတယ်လို့လည်းသူကပြောသွားပါတယ်။မွတ်စလင်လူမှုအတိုင်းဝိုင်းပေါ်မှာမုန်းတီးစိတ်တွေဖြစ်လာတဲ့အခါမှာဗုဒ္ဓမြတ်စွာကိုသတိရကြဖို့တိုက်တွန်းသွားပါတယ်။အကြောင်းပြေဆုံးကိုတော့ကိုသားညိုဦးကပြောပြပေးမှဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်မယ်ရီလန်းတက္ကသိုလ်မှာမနေ့ကလုပ်တဲ့ဒီဟောပြောပွဲအတွင်းမြန်မာနိုင်ငံတည်းမှာဒီဘာသာရေးအခြေခံတဲ့ပြပခါတွေအပေါ်မှာအခုလိုမျိုးမှတ်ချက်ပေးဟောကြားသွားတာဖြစ်ပါတယ်။အနွာစရက်ကိုအမှတ်တရပြုလုပ်တဲ့ဒီငင်းငယ်ရင်းနဲ့ဖွံ့ဖြိုးရေးဆိုင်ရာဟောပြောပွဲအတွင်းနိုင်ငံတကာကခေါင်းဆောင်တွေနောက်ဘာသာရေးခေါင်းဆောင်တွေကိုဖိတ်ခေါ်ဟောကြားစေခဲ့ရမှာတိဘက်ဘုန်းတော်ကြီးဒလိုင်လာမာလည်းတက်ရောက်ဟောကြားခဲ့တာပါလူဖွဲ့စည်းအတွင်းမတူကွဲပြားချက်တွေပေါ်မှာငင်းငယ်ရင်းဘယ်လိုမျိုးတည်ဆောက်နိုင်မလဲဆိုတဲ့အချက်ကိုအဓိကထားဟောပြောသွားရင်းနဲ့ကမ္ဘာနေရာတော်များများမှာဒီဘာသာရေးခေါင်းစဉ်တက်ပြီးတော့အကြမ်းဖက်မှုတွေပြပခါတွေဖြစ်တဲ့အပေါ်မှာဘုန်းတော်ကြီးဒလိုင်လာမာကဝေဖန်သွားပါတယ်အဲ့ဒီမှာဒီမြန်မာနိုင်ငံအတွင်းမွတ်စလင်လူမှုအတိုင်းဝိုင်းကိုဗုဒ္ဓဘာသာဝင်တွေကအကြမ်းဖက်မှုတွေဟာအင်တန်ကိုဝမ်းနည်းစရာကောင်းတယ်လို့ဖုန်းတော်ကြီးဒလိုင်လာမာကမိန့်ပါတယ
် Really killing people in the name of religion is really very sad unthinkable very sad nowadays even Buddhist now involved in Burma and Sri Lanka
ဘာသာရေးကောင်းစဉ်တက်ပြီးလူတွေကိုတပ်ဖြတ်နေတာကိုစဉ်းစားလို့ကိုမရပါဘူးတကယ်ကိုတော်လေးဝမ်းနည်းစရာကောင်းပါတယ်အခုကာလမှာဒါမျိုးတွေကိုမြန်မာနိုင်ငံနဲ့တရုတ်လင်္ကာနိုင်ငံတွေမှာတွေ့နေရပါတယ်။ဗုဒ္ဓဘာသာဖုန်းတော်ကြီးတွေဟာမွတ်စလင်ပလီတွေကိုဖျက်ဆီးတာမွတ်စလင်မိသားစုတွေကိုတိုက်ခိုက်တဲ့ကိစ္စပါ
။ဘာသာရေးခေါင်းစဉ်ခံပြီးတော့ဖြစ်ခဲ့တဲ့အဖြစ်အပျက်တွေဟာနေရာတော်များများမှာနိုင်ငံရေးနဲ့ဆက်နွယ်ပတ်သက်ပုံရပြီးတော့ဒါဟာဘာသာရေးကိစ္စမဟုတ်ဘူးလို့လည်းဖုန်းတော်ကြီးဒလိုင်လာမာကမိန့်ပါတယ်။ဒါကြောင့်လည်းပဲမြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေမှာဗုဒ္ဓဘာသာဝင်တွေအနေနဲ့မုန်တီးမှုခံစားချက်တွေဖြစ်လာလို့ရှိရင်ဗုဒ္ဓမြတ်စွာကိုသတိရပါလို့သူကတိုက်တွန်းပါတယ်။
Really, very sad. One occasion, I mentioned those Buddhist brothers, sisters, when they develop some kind of negative emotions towards Muslim community, then please think the face of Buddha.
Dariya Dolly ko wane siya kaung ma de. Chano pyo khe bu ba de. Buddha wa da nyi ko daw ri maung nam ri ni ne Muslim Taiwan yin paw ma ma chi ma nat sait khan sa mu ri shi la de kha ma Buddha myo sa wo tadi ya ja ba.
အန်ဝါစတက်ကိုအမှတ်တရပြုတဲ့အဲ့ဒီဟောပြောပွဲတွေမှာဒီဖုန်းတော်ကြီးဒလိုင်လာမာအပြင်တောင်အာဖရိကသမ္မတဟောင်းနယ်ဆင်မန်ဒဲလာကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအန်နန်အမေရိကန်သမ္မတဟောင်းဂျီမီကာတာအမေရိကန်နိုင်ငံကြေးဝန်ကြီးဟောင်းမက်ဒရင်းအော်ဘရိုက်စတဲ့ဒီနိုင်ငံကြီးခေါင်းဆောင်တွေလည်းဟောပြောခဲ့ပူးပါတယ်ဖုန်းတော်ကြီးဒလိုင်လာမာအနေနဲ့ကဒီမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့ဘာသာရေးအခြေခံတဲ့ပြပခါတွေနဲ့ပတ်သက်ပြီးတော့အရင်တုန်းကလည်းဝေဖန်ခဲ့ပူးတာတွေတိုက်တွန်းခဲ့ပူးတာတွေရှိပါတယ်ပြီးခဲ့တဲ့နှစ်ဆန်းပိုင်းမိထီလာရေခင်းဖြစ်ပြီးတဲ့နောက်ပိုင်းဒီပြီးခဲ့တဲ့ဧပြီလတုန်းကလည်းမြန်မာနိုင်ငံကဗုဒ္ဓဘာသာဖွံ့ဖြိုးရေးအနေနဲ့ဗုဒ္ဓမြတ်စွာရဲ့မိန့်ကြားချက်အတိုင်းမေတ္တာတရားကိုထားပြီးတော့ခွင့်လွှတ်တီးခံကြဖို့သူကတိုက်တွန်းခဲ့ပါတယ်။မိမိတို့ရဲ့စိတ်ထဲမှာစိတ်ခံစားမှုပြင်းထန်လာပြီးတော့တပ်ဖြတ်လူစိတ်ဖြစ်လာလို့ရှင်ဗုဒ္ဓတရားကိုလက်ကင်ထားဖို့နဲ့ဗုဒ္ဓမြတ်စွာရဲ့နောက်လိုက်တွေဆိုတာကိုမမေ့ကြဖို့အတွက်သူကတိုက်တွန်းခဲ့ပါတယ်ခင်ဗျာ။